မြန်မာစစ်ကောင်စီကြီးကပုံချုပ်မှုကြီးမင်းအောင်လှိုင်ဟာအခုသတင်းနှစ်ပတ်အတွင်းမှာစစ်တိုင်းနဲ့စစ်ဌာနချုပ်တွေကိုစစ်တိုက်သွားနေပါတယ်။အခုနှစ်ပိုင်းတပ်ဌာနချုပ်တချို့သိမ်းယူခံရတဲ့နောက်ပိုင်းမှာအောက်ခြေစစ်သည်တွေကိုထိတွေ့ဆွေးနွေးမှုစ조사လာလို့လိလာသူတွေကဆိုကြပါတယ်။ဦးဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ညာ
။ဟုတ်ကဲ့ပုံချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့မနေ့မနေ့ကပဲလွိုက်ကော်ကဒေတာကုတ်ကဲမှုစစ်ဌာနချုပ်ဒါကဆာကိုရုတ်တရက်ရဟတ်ရင်နဲ့ရောက်လာခဲ့တယ်လို့စီးရေးစောင့်ကြည့်သူတွေကပြောပါတယ်။လွိုက်ကော်ဒါကဆာမတိုင်ခင်ပြီးခဲ့တဲ့နှစ်ပတ်တောက်ကြာဩဂတ်စ်လ23ရက်မှာပဲခူးကတောင်ပိုင်းတိုင်းနဲ့ပြီးခဲ့တဲ့ပတ်တနင်္လာဩဂတ်စ်26ရက်မှာမန္တလေးကလေပိုင်းတိုင်းစစ်ဌာနချုပ်တွေနောက်ပြီးခဲ့တဲ့တနင်္ဂနွေဒီလစက်တင်ဘာ1ရက်နေ့မှာရန်ကုန်ကမော်ဘီလေတပ်ဌာနချုပ်အပြင်တနေ့အင်ကာနေကပဲတောင်ကြီးကအရှေ့ပိုင်းတိုင်းစစ်ဌာနချုပ်ကိုသွားခဲ့ကနယ်မြေတည်ငြိမ်ရေးစစ်ဆေးခဲ့တယ်လို့မြမအတန်ကလည်းပြောပါတယ်။အဲဒီတော့ဘာကြောင့်အခုလောက်ထိစက်တိုက်နေပါဒီခီးစင်တွေဖြစ်လာနေတာကိုမေးတာမှာ CDM ဘုံမှုနောင်ရုပ်ကအခုလိုသုံးသပ်ပါတယ်
။အခုရပိုင်းအတွင်းမှာဒီစစ်ကောင်းဆောင်ကဒီတိုင်းစစ်ဌာနချုပ်ပြည်ကိုလိုက်တဲ့စက်တိုက်သွားနေတဲ့စစ်ဆေးမှုတွေလုပ်နေတာကိုကျွန်တော်တွေ့ရတယ်ပေါ့နော်။ဒါဟာကျွန်တော်တို့သုံးသပ်ရတာတော့ပထမတစ်ချက်ကဒီစစ်ကောင်းဆောင်အနေနဲ့သူလောက်ခံတက်တီကိုလိုက်လံထိတွေ့ပြီးတော့အားပေးတယ်အဲစီယုံကြီးသဘောလောက်တယ်ပေါ့နော်ဒါမျိုးတို့တော့ကျွန်တော်တို့သုံးသက်တယ်ပေါ့နောက်တစ်ချက်ကတော့ကျွန်တော်ထင်တယ်ဒီလက်ရှိအဲစီချုံနေမှုတွေကိုစတိုက်တွေ့နေရတဲ့အခါမှာဒီစစ်စင်ဘောအဓိကဥဆောင်နေတဲ့ဥသိနေတဲ့ဒီဒုတက်ချုပ်ရဲ့စွမ်းဆောင်ရည်ပေါ်မှာအားမလို့အားမရဖြစ်တဲ့အတွက်သူကိုယ်တိုင်ဒါမြေပြင်တက်ပြင်းစင်မှုတွေစီအခြေအနေတွေပြင်ဆင်ထားမှုတွေကိုလိုက်လံစစ်ဆေးကြီးကျက်လှုပ်ဆောင်တာမျိုးလည်းပါမယ်လို့ကျွန်တော်တို့သုံးသပ်ရပါတယ
်။အဲဒီတော့စီရေးကိစ္စတွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဓာတ်ရိုက်ကင်တွယ်ဖို့ကုလို့လှုပ်လာတာဖြစ်နိုင်ပါလားလို့မေးတာမှာနောက် CDM လှုပ်လာတဲ့ဗိုလ်ကြီးစင်ရကအခုလို့ထောက်ပြပါတယ်
။အခုခရီးစဉ်တွေဘာလို့ဆက်သွားနေတာဆိုတော့သူနိုင်ငံတော်ကိစ္စပဲသူဝါသနာပါတဲ့တမတကိစ္စနဲ့ပတ်သက်ပြီးတော့ပဲသူဒီလိုတွေနဲ့ထိတွေ့ရမယ်အစိုးရဖွဲ့နဲ့ထိတွေ့ရမယ်ကျန်တဲ့စီးကိစ္စတွေကကျွန်တော်တို့စေယုံတွေကနေပဲလုံနေတဲ့အနေထားလို့ကျွန်တော်ကတော့သုံးသပ်ပါတယ်ဗျာ
ဒါအပြင်ဒီစက်တိုက်နေပါခီးစဉ်တွေပေါ် KNU ကရင်မျိုးသားစီယုံပြောခွင့်ရဖတ်တို့စောတော်နီကအခုလိုရှင်းပြပါတယ
်တကယ်တော့သူ့လူတွေကိုစိတ်မချရတော့လို့အားအားရှိတိုင်းဒီလိုပဲလိုက်စစ်ဆေးနေရတာပါတကယ်တော့တန်းပြီမှာအရေးတကြီးကန်တွယ်ဖြစ်ရှင်းသွားမယ်တောင်း၆တော်သောရေးရာတွေရလဲဒီနေ့တွေဖြစ်နေပေမဲ့သူအနာလက်မလွတ်ရေးကတခြားအရာတွေထက်အကဲပိုနေတော့သူ့နောက်ကြောမလုံစိတ်မချရတိုင်းအဲ့လိုပဲတကကြီးတဲ့သွားသွားနေတော့သူစီဝေးပွဲမှာအရင်မရဖမရ၄နိုင်လောက်ကြတဲ့ခရီးရည်လို့စကကြောရှိတာတွေနဲ့ပဲအလားသာအချိန်ဖြုံးနေတော့တာပါပဲ။
ကြာပြင်အခုလိုခီးစင်တွေထွက်ရတာကစစ်ကောင်းဆောင်အပေါ်ဝေဖန်မှုတွေများလာတာကိုတုံ့ပြန်တာလည်းဖြစ်နိုင်တယ်လို့ပုံမှုနာရုပ်ကလာရှုကရှေ့မြောက်ပိုင်းစစ်ဌာနချုပ်ရာမခနဲ့ရှင်ပြီးအသက်သုံးသက်ပြပါတယ
်ဒီရာမခတိုင်းကျသွားတဲ့ခါမှာစစ်ကောင်းဆောင်ကနာဒီအရေးပတ်တာမိသားဆက်ယုံနေတခြားစုခရေးဒီပြိုင်ပွဲတို့ဒီလိုဟာမျိုးတွေတွားပြီးတော့အဲကြီးကြီးစစ်စင်းနေတာမျိုးတွေအဲသုံးဆောင်ခဲ့တဲ့အပေါ်မှာတက်တွဲမှာလည်းစစ်ကောင်းဆောင်အပေါ်မှာတော်တော်လေးကြီးကြီးမားမားဝေဖန်မှုတွေကျွန်တော်တွေ့မြင်ခဲ့ရတယ်ပေါ့နော်ဒီအပေါ်မှာလည်းဒါစစ်ကောင်းဆောင်ကဒါဒီအဲစစ်စင်ကြီးတွေလုံခြုံရေးပိုင်းတွေကိုပြန်အလေးပေးအဲလှုပ်ဆောင်တယ်လိုက်ကြည့်တယ်လိုက်စီမံကုကဲတယ်ဆိုတာကိုပြသချင်တာလည်းပါမယ်သူကျွန်တော်တို့တော့သုံးသပ်ပါတယ
်တစ်ချိန်တည်းမှာဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရဲ့ရှမ်းပြည်နယ်ခီးစင်တဲ့ဌာနဆိုင်ရာတွေကိုမေကုန်းပြောတာမှာလက်နက်ကင်ဖွဲ့ရဲ့သတင်းရမှုပေါ်မူတည်ပြီးလို့လိုလှုပ်သွားမယ်လို့ပြောခဲ့တာပေါ်ဗိုလ်ကြီးစင်ရောကအခုလိုထောက်ပြပါတယ
်ဘာသတင်းမှမရဘူးကျွန်တော်တို့ရမခတိုင်းတိုင်းလုံးကြသွားတာမှပဲစစ်တမ်းရောလူတွေရောဘာတွေရောသူတို့မသိဘူးရမခလုံးဝဆက်သွယ်မှုကွန်ရက်တွေပါလုံးဝဖျက်ပလိုက်တာ
ဒီခီးစင်ကြောင့်စစ်ကောင်စီပြောခွင့်ရကိုစ조사ဆက်သွယ်ခဲ့ပေမဲ့အချိန်မီဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
စက်တင်ဘာ၄ရက်နေ့ကစစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Like Commune ကိုလာရောက်စဉ် KNDB KNY အမျိုးသားကာဝေးတပ်ကလက်နက်ကြီးနဲ့ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့လူမှုຫນွေဦးသတင်းဌာနမှာတော့ဖော်ပြပါတယ်ဖီယိုနီနဲ့တော့အတိအကျအတိမပြည့်နိုင်သေးပါဘူးခင်ဗျာ